ိုင်းပြည်နယ်မီဒီယာဦးတယောက်ချင်းနဲ့ဗိုလ်နည်းသမီးအခမ်းအနားတစ်ခုကိုထိုင်းတက္ကသိုလ်ကျောင်းကအတော်များများဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့သတင်းမှောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့စီးနင်းခံပြည်ရင်စနေပြည်ပြင်ပြောင်းလဲရေးမကြုံစဘူးတွန်းအားပေးတောင်းဆိုနေမှုကိုကျောင်းသားတွေကဗိုလ်နည်းသမီးမတက်ရောက်ဖင်နေကြတာနေကြတာဖြစ်ပါတယ်။အခုလိုကျောင်းသားအတော်များများဗိုလ်နည်းသမီးမတက်ရောက်ပြီးနဲ့တက္ကသိုလ်ပရဝုံအတွင်းနဲ့တက္ကသိုလ်အနောက်ဖက်မြစ်ထဲမှာရေတပ်ဖွဲ့ဝင်အင်အားအများပြားချထားတာကိုတွေ့ရပါတယ်။ထိုင်းနိုင်ငံအတွင်းဒီမိုကရေစီလိုလာတဲ့ဆန္ဒပြပွဲကိုနိုင်ငံတော်ဝန်နေစဉ်နီးပါးပြုလုပ်နေတာလည်းဖြစ်ပါတယ်။အာဏာပိုင်တွေကအဲဒီဆန္ဒပြပွဲကိုနှိမ်နှင်းမှုအရေးပေါ်အခြေအနေထုတ်ပြန်ကြေညာတာနဲ့မီဒီယာတချို့ကိုစင်စါဖျက်ပိတ်ပင်မှုကျူးပန်းခဲ့တာကလည်းမအောင်မမြင်ဖြစ်ခဲ့ရတာပါ။ကနဦးဆန္ဒပြပွဲကရုပ်ပွဲအတွက်ကျင်းပပြီးမှုနဲ့နိုင်ငံကြီးလှုပ်ရှားသူတွေကိုဖိနှိပ်နေတာတွေရပ်ဆိုင်းမှုအထူးကတောင်းဆိုခဲ့ရပါဒါပေမဲ့ထိုင်းနိုင်ငံရဲ့လက်ရှိစီးနင်းငြိမ်းစနစ်ကိုပြုပြင်ပြောင်းလဲရေးတောင်းဆိုလာချိန်မှာတော့ဆန္ဒပြပွဲရဲ့အရှိန်အဟုန်ကတမဟုတ်ချင်းမြင့်တက်သွားခဲ့ပါတယ်။ဘီးင်းတော်ဝင်အဖွဲ့အစည်းတွင်ပို့ပြီးတော့ပွင့်လင်းမြင့်တာမှုရှိရင်းနဲ့ဘီးင်းအာဏာကိုထိန်းကိုရေးမကြုံစဘူးတောင်းဆိုမှုတွေကဆန္ဒပြပွဲရဲ့အဓိကအခန်းကဏ္ဍကနေပါဝင်လာနေတာဖြစ်ပါရဲ့ရှင်။